ဒီဇင်ဘာလ25ရက်ဗုဒ္ဓနေ့မှာလည်လာသွားမဲ့ဥပုသ္စာဖြစ်တဲ့ငန်းဆိုင်ခေါင်းစဉ်ကတော့ရည်ရွယ်ချက်နဲ့စိတ်ပြင်းပြမှုဖြစ်ပါတယ်။နေမီမဆာခန်းကြီး2ငတိကနေ30အိဇရာမဆာခန်းကြီး9ငရှိကနေ30ကိုဖတ်ပါမယ်။အိဇရာနဲ့နေမီနှစ်ဦးစလုံးကိုတွန်းအားပေးတဲ့အရာကဘယ်အရာဖြစ်တယ်လဲဆိုတာကိုကြည့်ကြပါစို့။အာတဇရစ်မင်းကြီးနန်းဆန်20နိတန်လတွင်ရှေတော်၌တင်သောသပြည့်ရေကိုငါကန်၍ဆက်လေ၏။အထက်ကတကားမြရှေတော်၌ညှိုးငယ်သောမျက်နာကိုမပြဘူးသည်ဖြစ်၍ရှင်ဘရင်ကကျမ်းမာလျက်နှင့်အဘဲကြောင့်မျက်နာညှိုးငယ်သည်နီးဝန်းနေဟန်ရှိပါသည်တကားဟုမိတ်တော်မူလျှင်ငါသည်အလွန်ကြောက်၍ရှင်ဘရင်အသက်တော်အစဉ်မြဲရှင်ပါစေကျွန်တော်ဘိုးဘေးတင်ကြိုင်ရှိရာမြို့သည်ပျက်စီးလျက်မြို့တကားလည်းမီးလောင်၍ကုန်ပြီဖြစ်သောကြောင့်ကျွန်တော်သည်မျက်နာမညှိုးငယ်ဘဲအဘဲသို့နေနိုင်ပါမည်နီးဟုလျှောက်တော်ရှင်ဘရင်ကအဘဲသို့တောင်းလျှောက်ခြင်းသည်နီးဟုမိတော်မူ၏ငါကလည်းအရှင်မင်းကြီးအလိုတော်ရှိ၍ကျွန်တော်ကိုစိတ်နှင့်တွေ့တော်မူလင်ကျွန်တော်ဘိုးဘေးတင်ကြိုင်ရှိရာမြို့ကိုကျွန်တော်ပြုစုရမည်အကြောင်းယူဒပြည်သို့ဆစ်လွတ်တော်မူပါဟုကောင်းကင်ဘုံ၏ဖျားသခင်အားဆုတောင်းပြီးမှလျှောက်လေ၏ထိုအခါမြောက်သားတော်နှင့်ရှင်ပြန်၍ထိုင်နေစဉ်ရှင်မရင်ကတင်သွားလင်အဘေမြကာလကြာလိမ့်မည်နီအဘေကာလမှပြန်လာမည်နီဟုမေးတော်မူသောကာလအချိန်ကိုငါလျှောက်ထားပြီးမှရှင်မရင်သည်အလိုတော်ရှိ၍ငါကိုလွတ်လိုက်တော်မူ၏တဖန်တော်ရှင်မရင်အလိုတော်ရှိလျှင်မြစ်အနောက်ဘက်၌ရှိသောမြို့ဝန်တို့သည်ကျွန်တော်ကိုမစီမတာယေရုရှလင်မြို့သို့ပို့ရမည်အကြောင်းအမိန့်တော်စာကိုတနာတော်မူပါဥယျာဉ်တော်မူအာသတ်သည်ဗိမာန်တော်ရဲတိုက်တကားတိုင်းနှင့်တကတုတ်ဖို့၎င်းမြို့ရိုးနှင့်ကျွန်တော်နေရာအိမ်ကို၎င်းတစ်ကိုပေးရမည်အကြောင်းအမိန့်တော်စာကိုလည်းတနာတော်မူပါဟုတောင်းလျှောက်သည့်အတိုင်းငါ၏ဖျားသခင်တကူကျေးဇူးတော်ကြောင့်ရှင်ဘရင်သည်ပေးသနာတော်မူ၏ထိုအခါမြစ်အနောက်ဘက်မြို့ဝန်တို့ထံသို့ငါရောက်၍ရှင်ဘရင်၏အမိန့်တော်စာကိုပြ၏ရှင်ဘရင်သည်လည်းတပ်မူးနှင့်မြင်းစည်းသူရဲတို့ကိုငါနှင့်အတူဆစ်လွတ်တော်မူသည်။ဣသေလအမျိုးသားတို့၏အကျိုးကိုပြည့်စုံခြင်းကလူတစ်ယောက်လာကြောင်းကိုဟောရနိလူသမာလဲနှင့်ကျွန်ခံသူအမောအမျိုးသားတောပိတို့သည်ကြားသောအလွန်နှလုံးမသာရှိကြ၏ရှင်ဘရင်နန်းဆန်9နှင့်ပြင်စမလတွင်အိဇရသည်ယေရုရှလင်မြို့သို့ရောက်လေ၏ပထမလတရက်နေ့တွင်ဘာဗလုန်မြို့မှထွက်၍ပြင်စမလတရက်နေ့တွင်မိမိဖျားသခင်တကိုယ်ကျေးဇူးတော်ကြောင့်ယေရုရှလင်မြို့သို့ရောက်လေ၏အကြောင်းမူကားအိဇရသည်ထထဖျား၏တရားတော်ကိုစစ်ဆေးဆောက်ရှောက်ခြင်းက၎င်းစီရင်ထုံးပွဲတော်မူချက်တို့ကိုဣသေလအမျိုး၌တွင်တင်ခြင်းက၎င်းသဘောကျတော်သူဖြစ်၏ဆိုပြီးတော့ဖော်ပြထားတာတွေ့ရပါတယ်နေမိနဲ့အိဇရာတို့ဟာပြုလေသမျှတို့မှာဖျားသခင်ကနေမိမိရဲ့လူမျိုးတွေအတွက်အောင်မြင်ခြင်းပေးမယ်လို့မျှော်လင့်လေရှိပါတယ်။လူတွေဟာနားကောက်ခဲ့ကြပါတယ်။ပျက်စီးခဲ့ကြပါတယ်။အဲ့ဒီအတွက်ကြောင့်အပြစ်ဒဏ်ခံခဲ့ကြရပါတယ်။သို့တော်လည်းပဲဖျားရှင်ဟာမိမိရဲ့ဂရုတော်ကိုအစဉ်ပြည့်စုံစေပါတယ်။ပြန်လည်ခေါ်ဆောင်လာပြီးတော့ဂရုတော်ထားရပြည်ကိုဝင်ခွင့်ပေးခဲ့ပါတယ်။လူတွေဟာသစ္စာရှိခဲ့မယ်ဆိုရင်ဖျားရှင်ကလည်းပဲမိမိထားရှိခဲ့တဲ့ပန်းတိုင်ကိုရအောင်ပို့ဆောင်ပေးပါတယ်ဒီလိုကြောင့်ဖျားရှင်ဟာမိမိရဲ့ညံတော်နဲ့အလွန်ဆက်ကပ်တဲ့ပုဂ္ဂိုလ်နှစ်ဦးကိုရွေးချယ်ခဲ့ပါတယ်မောရှိလိုမျိုးပုဂ္ဂိုလ်နှစ်ဦးဖြစ်ပါတယ်ပြန်လည်တိဆောက်ဖို့အတွက်လှူဆောင်မှုအထူးရွေးချယ်ခံရပါတယ်အထူးတာဝန်ထမ်းဆောင်မှုမောရှိကိုအသုံးပြုခဲ့တယ်လို့ဖြစ်ပါတယ်ခေါင်းဆောင်ကြီးနှစ်ဦးဟာရည်ရွယ်ချက်ပန်းတိုင်ရှိကြပါတယ်ပြုလေသမျှအရာအလုံးကိုရည်ရွယ်ချက်ထားရှိပါတယ်အိဇရာနဲ့နေဟမိဟာအသက်တာမှာရည်ရွယ်ချက်ထားတယ်လို့ဆိုနိုင်ပါတယ်။ဖျားသခင်ရဲ့လူမျိုးတွေဘယ်လိုမျိုးဖြစ်လာရမယ်လို့ညွှန်းလင်းချက်ထားရှိပါတယ်။အဲ့ဒီနောက်မှာတော့ပန်းတိုင်ကိုရအောင်လှုပ်ဆောင်မယ်လို့ဆုံးဖြတ်ပါတယ်။အိဇရာဟာနှုတ်ကပတ်တော်ကိုလေ့လာမှုလူတွေကိုတွင်တင်တဲ့အမှုကိုလှုပ်ဆောင်ပါတယ်။နေမိဟာလူတွေကိုအမှန်တရားအတိုင်းနေထိုင်ဖို့နဲ့ဖျားရှင်အတွက်ရဲရင်စွာရင်ဆိုင်ရည်တည်ကြဖို့အားပေးပါတယ်။ပုဂ္ဂိုလ်နှစ်ဦးစလုံးဟာယေရုရှလင်မြို့ကိုပြန်လည်ကောင်းစားခြင်းကိုမြင်လိုကြပါတယ်။ပစ္စည်းဥစ္စာပြန်လဲကြော်ဝါချင်းကိုသာမဆိုလိုပါဘူးလူမျိုးတွေရဲ့ဝိညာဉ်ရေးပြန်လဲနိုးကြားပြုပြင်ခြင်းကိုမြင်တွေ့လိုကြပါတယ်ဒီလိုကြောင့်ပြုပြင်တဲ့အပြစ်ဖော်ပြတဲ့အရေးယူခဲ့ပါတယ်ခေါင်းဆောင်ကောင်းဆိုတာကတာမညလူတွေထက်တာလွန်ရပါတယ်အိဇရာနဲ့နေဟမိဟာဖျားရှင်ကိုချစ်ပြီးတော့တကိုးတော်ကိုယုံကြည်တာနဲ့အမျှလူတိုင်းဖျားသခင်နဲ့ဆက်သွယ်ဖို့သူတို့အလိုရှိပါတယ်နေမိမဆာခန်းကြီးတက်မှာဖတ်ရှုရတဲ့သူတိုင်းအတွက်နေဟမိရဲ့ဆက်ကပ်စွန့်စားခြင်းနဲ့သူရဲ့လူမျိုးတွေအချင်းအကျက်အတိဒုက္ခကိုလည်းသိရှိရမှာဖြစ်ပါတယ်။နေမိမဆာခန်းကြီးတက်မှာယူဒလူမျိုးတွေဒုက္ခရောက်နေရတဲ့သတင်းကိုကြားရတဲ့အခါမှာသူငိုကြွေးရတယ်လို့យေတာထားပါတယ်။ဒုထောက်ဆူတောင်းပြီးတော့ဖျားရှင်အလိုတော်ရှိတဲ့အတိုင်းသူအသုံးတော်ခံပါမယ်လို့အတနာခံခဲ့ပါတယ်။နေမိဟာကဘာပေါ်မှာထူးခြားတဲ့ပုဂ္ဂိုလ်တူဦးအဖြစ်ပေါ်လွင်ထင်ရှားလာပါတယ်။ သူဟာဖျားရှင်အတွက်လက်တွေ့လှုပ်ဆောင်နေသူတူဦးဖြစ်လာပါတယ်။လာစာကောင်းပြီးများများရရှိနေတဲ့အတွက်ကြောင့်မဟုတ်ပါဘူး။ယာဒူးကြီးကြီးရရှိနေတဲ့အတွက်ကြောင့်လည်းပဲမဟုတ်ပါဘူး။သူဟာယူရပြည်ကိုပြန်သွားပြီးတော့သူကောင်းစားရေးအတွက်မဟုတ်ပါဘူး။ခြေလမ်းတိုင်းမှာဆန့်ကျင်ဘက်ပြုတ်ချင်းခံရပါတယ်။ယုံကြည်ခြင်းနဲ့သူဟာရှစ်ဆက်လန်းခဲ့ရပါတယ်။ရှေ့မှာကာစီထားတဲ့ဒါစီအနောက်ရှေ့မန္တမယကိုသူ့အနေနဲ့ဘာတစ်ခုမှမမှုဘဲနဲ့ရွေရချက်ရှိရှိစိတ်ပြင်းပြမှုရှိရှိနဲ့လုဆောင်ခဲ့တဲ့ခေါင်းဆောင်တူဦးဖြစ်ပါတယ်ဆိုပြီးတော့နေဟမိနဲ့အစ္စရာတို့ရဲ့စိတ်အားထက်သန်မှုအကြောင်းအရာတွေကိုသင်ငန်းစာယူကြဖို့အတွက်ဗုဒ္ဓနဲ့ဥပုသ္စာဖြစ်သင်ငန်းစာကဖော်ပြပေးထားပါတယ်